ကရကျင်တယ်လွယ်ကူမြို့ပေါ်ရက်ွက်တင်ပါပုဂ္ဂိုလ၄ရက်နေ့ည၉နာရီဝန်းကျင်ကစပြီးဘုံပောက်ွဲတန်လက်နေကြီးလက်နေငယ်တန်တို့ကြားနေရတယ်လို့ဒေတာခံဒုကပြောပါတယ်။ညပေါ်ရလို့အဲ့ဒါအမျိုးကြီးတန်မျိုးသက်သက်တန်မျိုးတရားနေရတယ်ခုနကကြလိုက်ညကြလိုက်ပေါ်ရမြို့လေကျော်လုံးလူခွေရတယ်ဒီဝဲရတော့မသိဘူးနော်။အများပြမှာဘာလို့ပြတ်တာကတည်းရှိသေးရ။အဲ့ဒီလိုတေးပြောက်တဲ့ကုကျင်ရှိသေ ီကောမမောနိုင်အောင်ဒီလူသူကျောင်းတော့ချင်းချောတဲ့ဘောလို့ကျွန်တော်တို့လည်းဝမ်းပါယူနေပြီ
။ဒီလိုက်ကောမျိုးတွေညပိုင်းတွေမှာပြစ်ဆတ်မှုတွေဆက်တိုက်ဆိုသလိုရှိနေပြီးလုံခြုံရေးရစိုးရိမ်နေရတယ်လို့မြို့ခံတွေကပြောပါရယ်။ကရပြည်နယ်လိုက်ကောပါဝင်ခရူစုပေါ်လခဲနဲ့ရှမ်းပြည်နယ်စမိုးပြဲမြို့မှာဒေသခံကရင်နီကာကိုရဲဖွဲ့နဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်တိုက်ခိုက်မှုတွေရှိနေတာပါ။မနေ့ကလည်းခရူစုမြို့နယ်နောက်ပတ်ချမ်းမှာမြန်မာစစ်တပ်နဲ့ကရင်နီတပ်မတော် KA ကရင်နီမျိုးရကာကိုရဲတပ် KNDF ပူးပေါင်းဖွဲ့တို့တိုက်ပွဲဖြစ်ရမှာစစ်တပ်ဘက်ကထိခိုက်မှုရှိတယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်။
ဒီလိုအဒီကနေမရှိလာခင်မတော့ရှိတော့တာမတင်ရအဲ့ဒီဒီလိုစီမံနေချင်းဝင်ပတ်တော့ဖြစ်ရတယ်ပုံစံပေါ်ဆက်ကစားဖဲတော့အူးချက်ဆုံးရပြကျွန်တော်တို့ဖက်တော့ဆိုပြထိခိုက်မှုရှိပြ
ပေါကုလ3ရက်နေ့ကလည်းစူစူမြို့နယ်နဲ့ပေါ်လခဲမြို့နယ်တွင်တိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့ပြီးတိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုမှုတွေများတယ်လို့ KNDF ဘက်ကသတင်းထုတ်ပြန်ထားပေမဲ့တိကျတိမပြုတ်နိုင်သေးပါဘူးတိုက်ပွဲချင်းတွေကိုသိရှိဖို့တပ်မတော်ပြောခွင့်ရကိုဆက်တွယ်ခဲ့ရမှာဆက်တွယ်လို့မရခဲ့ပါဘူး။ကြားပြည်နယ်ဆက်ချမ်းပြည်နယ်ဖေကုံမြို့တွင်ရေပေးဝင်ရမှာအသုံးပြုတဲ့ CR KVA Transformer ကိုအကြမ်းဖက်အဖြစ်မှောက်လှုပ်ဆောင်သူတွေကနေဩဂုတ်လ3ရက်နေ့မွန်းလွဲပိုင်းမှာလက်လုတ် remote mine တစ်လုံးနဲ့ဖောက်ခွဲဖျက်ဆီးခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ပောက်ကွဲမှုကြောင့် CR KVA Transformer တစ်လုံးပါဝင်တခြားပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဒီရက်ကမိုးပြဲကာဝေးရေးဖွဲ့ဘက်ကသူတို့လှုပ်ဆောင်တာမဟုတ်ဘူးလို့ညင်းဆိုပါတယ်
။ဒီချိန်ဒီကြောင့်တော့တောင်ကြီးကိုဘယ်သူလှုပ်မလဲသူတို့ပဲရှိမှာသူတို့ကစောက်ထားတော့မိုးပြဲပြည်ရမဟုတ်ဘူး
။ဩဂုတ်လ3ရက်နေ့ကလည်းဖေကုံမြို့မြို့တော်ခမ်းမမှာကိုဗစ် -19 ကာကွယ်ဆေးထိုးနေချိန်ပုံမကွဲခဲ့လို့လုံခြုံရေးဖွဲ့တွေထိခိုက်မှုတွေလည်းရှိခဲ့ပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းမေလကစလို့မိုးပြဲလွိုက်ကော်တီမော့ဆူစကြီးတဲ့မြို့နယ်တွေမှာဒီရက်ခံကာကွယ်ရေးဖွဲ့တွေကနေရရလက်နဲ့ဆွဲကန်ပြီးတော့စစ်ကောင်စီတပ်ကိုပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားလာတယ်လည်းဖြစ်ပါတယ်ခင်ဗျာ။